မကြသေးခင်ရက်ပိုင်းအတွင်းလက်ရဇွန်အုပ်စုတွေကအစ္စလမ်ဘာသာရေးဥပဒေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမနီဆိုတာပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုကြားလုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ VOA သတင်းတောက် FD Mohammed ကမနီဒီသတင်းပေးပို့ထားတာကိုကိုစောင်းဝင်းလိုင်ကပြောပြမှာပါရှင်။
အမေရိကန်မွတ်စလင်တွေကိုစန့်ကျင်တဲ့အမုန်းတရားစိတ်တွေကြီးွှားလာနေတာကြောင့်သူတို့အတွက်အကူအညီနဲ့အကာအကွယ်ပေးမှုတွေလိုအပ်ကြောင်းမွတ်စလင်ခေါင်းဆောင်တွေနဲ့မနီဆိုတာပြည်နယ်မှာနေထိုင်ကြတဲ့ဆိုမာလီယာလူမှုအသိုင်းအဝိုင်းခေါင်းဆောင်တွေကပြောပါတယ် Aid for America လို့ခေါ်တဲ့လက်ရာဇဝန်အုပ်စုတွေကမြို့ပေါင်း20ကျော်မှာအစ္စလမ်ဘာသာရေးဥပဒေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြတဲ့အပေါ်မွတ်စလင်လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေကဝေဖန်ပြောဆိုနေကြတာပါဆန္ဒပြသူတွေဘက်ကတော့အစ္စလမ်ဘာသာရေးဥပဒေဟာအမေရိကန်ပြည်ထောင်စုကိုချိန်ချောက်နေပြီးသူတို့ဟာလွတ်လပ်စွာပြောဆိုခွင့်နဲ့မယိုးဖလားအမေရိကန်စံတန်ဘိုးတွေကိုကာကွယ်တဲ့အနေနဲ့အဲ့ဒီလိုဆန္ဒပြခြင်းဖြစ်တယ်လို့ပြောပါတယ်။မနီဆိုတာပြည်နယ်ကဆိုမာလီယာနယ်ဘွားအမေရိကန်အမျိုးသမီးတဦးဖြစ်သူမေရန်အိုမာကတော့မွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေကြီးထွားလာနေတာကြောင့်သူမရဲ့အသက်အန္တရာယ်ကိုစိုးရိမ်မိတယ်လို့ပြောပါတယ်
။ကျွန်မအိမ်ကိုပြန်တဲ့အခါကားမောင်းနေတဲ့အခါဒါမှမဟုတ်ကျွန်မတိုက်ခန်းထဲကိုဝင်သွားတဲ့အခါတွေမှာဘေးပတ်ဝန်းကျင်ကိုအမြဲတမ်းကြည့်မိတယ်။အရင်ကအဲ့လိုကြောက်စက်မျိုးမရှိခဲ့ဘူး
။မွတ်စလင်စန့်ကျင်တဲ့သဘောထားတွေကျေပြန့်လာနေတဲ့အတွက်တချို့မွတ်စလင်အမျိုးသမီးတွေဟာသူတို့ရဲ့ဝတ်စားစင်ရင်ပုံမှာပြောင်းလဲလာနေကြတယ်လို့အိုမာကပြောပါတယ်။ဥပမာဟီဂျပ်လို့ခေါ်တဲ့အမျိုးသမီးတွေကောင်းမှပေါ်ဝါပတ်ချင်းကမွတ်စလင်မန်းသိတာတဲ့အတွက်ပေါ်ဝါမချုံမဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ
်။အစ္စလမ်မုန်တီးစိန်နဲ့အမုန်တရားစိတ်တွေကကြီးထွားလာနေတော့ကျမတို့တွေပေါ်ဝါချုံတာမျိုးကိုမလုပ်တော့ပါဘူး။အဲ့လိုပေါ်ဝါမချုံတဲ့အတွက်သူတို့တွေကမကောင်းတဲ့မွတ်စလင်လို့မဆိုနိုင်ပါဘူး။သူတို့ဟာသူတို့အသက်အန္တရာယ်ကိုစိုးရိမ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ကျမတို့အတွက်အကူအညီတွေလိုအပ်နေပါတယ
်။အစ္စလမ်ဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ရှိတယ်လို့ Aid for America အဖွဲ့ရဲ့ပြောဆိုမှုဟာအခြေမြစ်မရှိဘူးလို့မနီဆိုတာပြည်နယ်ဒါရူဟီဂျီရာဘလီကတရားဟောဆရာ Abdi Salam Adam ကပြောပါတယ်။
မွတ်စလင်စန့်ကျင်ရေးအတွေးကိုရှိသူတွေနဲ့အစ္စလမ်ဘာသာရေးဥပဒေကိုစန့်ကျင်တဲ့သူတွေများလာနေတာကိုကျွန်တော်တို့သတိထားမိပါတယ်။ဒါပေမဲ့လက်တွေ့မှာသူတို့ပြောနေတာတွေမှန်ကန်တယ်ဆိုတဲ့သက်သေအထောက်အထားမရှိပါဘူး
။အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မွတ်စလင်တွေဟာအမေရိကန်ဖွဲ့စည်းပုံကိုယုံကြည်ကြကြောင်း ICSA အမေရိကန်အစ္စလမ်လူမှုအဖွဲ့အစည်းရဲ့ဗဟုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Abdi Salam Adam ကပြောပါတယ
်။မွတ်စလင်လူမှုအသိုင်းအဝိုင်းဟာဥပဒေနဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုလေးစားလိုက်နာသူတွေဖြစ်ပါတယ်။ဒါကြောင့်မွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေဟာနိုင်ငံရေးအရလှုပ်ဆောင်တာပဲဖြစ်ပါတယ်
။မွတ်စလင်တွေဟာဥပဒေကိုလေးစားလိုက်နာသူတွေဖြစ်တယ်။သူတို့တွေဟာတခြားဘာသာတရားတွေနည်းတူဒီတိုင်းပြည်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုအမေရိကန်အစိုးရအနေနဲ့ရှင်းလင်းပြသစွာပြောကြားပေးဖို့လိုကြောင်းအာဒမ်ကပြောပါတယ်။တခြားအမေရိကန်တွေနည်းတူမွတ်စလင်တွေဘယ်လိုနေထိုင်ကြလဲ။သူတို့မိသားစုတွေကိုဘလို့ပြုစုပြောထောင်ပေးကြရတယ်ဆိုတာကို Aid for America အဖွဲ့ဝင်တွေလာလစ်လာစီလူကြောင်းလဲအာဒမ်ကပြောပါတယ
်ဒီအမုန်းတရားလူလားသူတွေတယူသံသမားတွေကိုကျွန်တော်တို့ပြောနေတာကကျွန်တော်တို့အကြောင်းသိအောင်လုပ်ကြပါကျွန်တော်တို့ရဲ့ဗလီတွေအဖွဲ့အစည်းတွေကိုလစ်လာကြပါဆိုတာပါပဲ
Aid for America အဖွဲ့ရဲ့ internet website မှာတော့သူတို့အဖွဲ့အနေနဲ့ဘာသာတရားတစ်ခုအပေါ်ဒါမှမဟုတ်လူမျိုးနဲ့လိင်တစ်ခုခုအပေါ်ဘက်လိုက်ဆက်ဆံခြင်းနှိမ်ချဆက်ဆံခြင်းနိုင်ငံရေးအဖွဲ့အစည်းတစ်ခုခုအပေါ်ဖိနှိပ်ခြင်းတို့ကိုလုံးဝလက်ခံမှာမဟုတ်ကြောင်းလူပုဂ္ဂိုလ်တူချင်းစီအနေနဲ့ဘာသာတရားကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်ဆိုတာကိုအမေရိကန်ဖွဲ့စည်းပုံမှာဖော်ပြထားပြီးဖြစ်တာနဲ့အညီအဲ့ဒီလွတ်လပ်ခွင့်ကိုပြင်းထန်စွာခုခံကာကွယ်သွားမယ်လို့ရေးသားဖော်ပြထားပါတယ်ခင်ဗျ